အိန္ဒိယနိုင်ငံခီးစဉ်အတွင်းသမရဥတင်ကျော်ဩဂုတ်လ29ရက်နေ့ကထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာကလဒန်မြေကြောင်ဘက်ဆောင်တည်ယူပို့ဆောင်ရေးစီမံကိန်းရဲ့တိုးတက်မှုကိုနှစ်ဖက်စလုံးအားရကျေနပ်မှုရှိတယ်လို့ဖော်ပြပါတယ်။တစ်ဆက်တည်းမှာပဲစစ်တွေနဲ့ပလဲဝါအကြကလုပ်ငန်းတွေကိုဒီဇင်မာလမတိုင်မီပြည်စည်းအောင်ဆောင်ရွက်တဲ့လို့ဆိုပါတယ်။နိုင်ငံခေါင်းဆောင်ပိုင်းတွေ့ဆုံတိုင်းကလဒန်စီမံကိန်းကိုမနှေးအမြအကောင့်ထဲဖော်ဖို့ပြောလာတာငါးနှစ်လောက်ရှိနေပါပြီ။စီမံကိန်းအကောင့်ထဲဖော်ဖို့2008မှာလက်မှတ်ရေးထိုးတာမို့တကယ်တော့ရှင်းနေရှိနေပါပြီ။ကလဒန်စီမံကိန်းမှာအဓိကဖြစ်တဲ့စစ်တွေရင်းတဲ့စိတ်ကန်းနဲ့ပလဲဝစိတ်ကန်းပြုတ်ပြင်းမူးမှန်မှုတွေပြည်စည်းသွားပြီဆိုပေမဲ့စစ်တွေနဲ့ပလဲဝအကြာလုပ်ငန်းတွေပြည်စည်းဖို့ကြံရှိနေသေးတာကိုပူးတွဲကြေညာချက်မှာဖော်ပြပါတယ်။ပြည်ရတဲ့အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအဝေးပြေးလမ်းမစီမံကိန်းနဲ့ဆက်ဆက်နေတဲ့တမူးကြည်ကုန်းကလဲဝကားလမ်းဆောက်လို့ရင်းနဲ့ပလဲဝယာကြီးကားလမ်းတိဆောက်ရေးအတွက်နားလည်မှုစာချုပ်လွှာလက်မှတ်ထိုးကြပါတယ်။တမူးမိုရင်းနဲ့ရီโซကော်ဒါစတဲ့နေဇာဂိတ်တွေနဲ့လူဝင်မှုကြီးကြပ်ရေးရုံးအမြန်ဆုံးဖွင့်နိုင်ဖို့လည်းနှစ်ဖက်ဆွေးနွေးကြပါတယ်
။အိန္ဒိယပြည်မနဲ့ဆက်သွယ်ရခက်ခဲတဲ့အရှေ့မြောက်ပြည်နယ်တွေဂုံသွယ်ရေးလမ်းကြောင်းပွင့်သွားအောင်ရည်ရွယ်တာဖြစ်ပြီးလွန်ခဲ့တဲ့နှစ်နှစ်လောက်ကတည်းကပြီးစီးမယ်လို့ခန့်မှန်းထားတဲ့စီမံကိန်းဖြစ်ပါတယ်။စစ်တွေစစ်ကမ်းမျိုးနဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ကိုဂုံလမ်းရေလမ်းဆက်သွယ်ပေးမယ့်စီမံကိန်းဖြစ်လို့အိန္ဒိယအတွက်အလွန်အရေးကြီးပါတယ်။ကလဒန်စီမံကိန်းနဲ့အတူအကောင်အထည်ဖော်ဖို့အိန္ဒိယဘက်ကမကြာခဏပြောလို့ရှိတာကတော့စစ်တွေအထူးစီးပွားရေးဆောင်တိဆောက်ရေးဖြစ်ပါတယ်။စစ်တွေရင်းနှီးစိတ်ကန်းအတွက်အမေရိကန်ဒေါ်လာတန်း100ကျော်အကုန်ခံထားပြီးကလဒန်စီမံကိန်းတစ်ခုလုံးအတွက်ဒေါ်လာတန်း400ကျော်သုံးဖို့ခန့်မှန်းထားပါတယ်။ကြောက်ဖြူဒေသကတရုတ်အရင်းအနှီးဟာဒေါ်လာတန်း4000ကျော်ရှိပါတယ်
။အိန္ဒိယနယ်စပ်မူရီကနေမြန်မာပြည်ကိုဖျက်ပြီးမဲဆောက်အထိကလန်ဖောက်ဖို့သဘောတူထားတာ2000ကတည်းကဖြစ်လို့14နှစ်ရှိနေပါပြီ။အခုတက2020မှာပြည်စုမယ်လို့ခန့်မှန်းတာကြောင့်အနည်းဆုံး18နှစ်ကြာမဲ့ကလန်ဖြစ်ပါတယ်။မိမိရွေးချက်အကောင့်တွေဖော်ဖို့မြန်မာပြည်မှာအခြေခံအဆောက်အုံတွေတည်ဆောက်တဲ့နေရာမှာတရုတ်နဲ့အိန္ဒိယဟာအသွင်တူကြပါတယ်။မတူတာကတော့အရင်အနည်းစိုက်ထုတ်မှုဖြစ်ပါတယ်။အိန္ဒိယက403ပြည်တရုတ်က4300ဟာကွာခြားချက်ဖြစ်ပါတယ်။အိန္ဒိယနဲ့နီးကပ်တဲ့ရခိုင်ပြည်နယ်မှာတောင်အိန္ဒိယဟာတရုတ်ကိုမှီအောင်မလိုက်နိုင်ပါဘူး။လုပ်ရည်ကိုင်းရည်ညံ့ဖျင်းမှုစစ်ဆေးတဲ့ဘက်မှာအားနည်းမှုမဲ့ငွေကြေးမလုံလောက်မှုကြောင့်စီမံကိန်းကိုအချိန်မီမပြည့်စည်နိုင်တာဖြစ်ပါတယ်
။ရေနက်စိတ်ကန်းကိုအခြေခံပြီးစစ်တွေအထူးစီးပွားရေးဆောင်တည်ဆောက်ဖို့အိန္ဒိယအစိုးရစီစဉ်နေကြောင်းဩဂုတ်လ2ရက်နေ့ထုတ် The Economic Times မှာဖော်ပြပါတယ်။စစ်တွေမြောက်ဖက်မိုင်40အကွာပုံနာကျွန်းမြို့နယ်ကမြေအေကတထောင်မှာအထူးစီးပွားရေးဆောင်တည်ဆောက်မဲ့စီမံကိန်းဖြစ်ပါတယ်။တရုတ်ကကြောက်ဖြူအထူးစီးပွားရေးဆောင်ကတဆင့်အိန္ဒိယသမုဒ္ဒရာကိုစောင့်ကြည့်နိုင်တဲ့အခြေအနေရောက်သွားနိုင်တာကိုတံပြန်ဖို့အတွက်အိန္ဒိယကစစ်တွေအထူးစီးပွားရေးဆောင်တည်ဆောက်ဖို့ပြင်ဆင်တာလို့သုံးသပ်ပါတယ်။ဒဝဲအထူးစီးပွားရေးဆောင်တည်ဆောက်ဖို့ထိုင်းကစီစဉ်နေပြီးတီလဝါအထူးစီးပွားရေးဆောင်ကိုဂျပန်ကတည်ဆောက်နေတဲ့အတွက်အိန္ဒိယအနေနဲ့စစ်တွေအထူးစီးပွားရေးဆောင်ကိုတည်ဆောက်ဖို့ဆုံးဖြတ်ရတာဖြစ်တယ်လို့ The Economic Times ကဆိုပါတယ
်။ကလရန်ပို့ဆောင်ရေးစီမံကိန်းနဲ့စစ်တွေအထူးစီးပွားရေးဆောင်ဟာအိန္ဒိယအရှေ့မြောက်ဒေသတိုးတက်ဖွံ့ဖြိုးရေးအတွက်တည်မကပဲအာဆီယံနဲ့ဆက်သွယ်ရေးအတွက်ပါအရေးကြီးတယ်လို့အိန္ဒိယအစိုးရကမြင်ပါတယ်။ဒါကြောင့်လဲစစ်တွေအထူးစီးပွားရေးဇုံမှာအာဆီယံနိုင်ငံတွေလာရောက်ရင်းနှီးမြှုပ်နှံကြဖို့အိန္ဒိယနိုင်ငံသားရေးဝန်ကြီးကလာအိုနိုင်ငံအစည်းအဝေးမှာဇူလိုင်လကပြောတော်ပါတယ်။ဒါပေမဲ့စီမံကိန်းအကောင့်တွေဖော်ရမှာကြံ့ကြာနှီးကွေးနေတဲ့အတွက်ကမှန်းထားသလိုမပြည့်စုံနိုင်တာဟာအိန္ဒိယစီမံကိန်းရဲ့ထင်ရှားတဲ့အသွင်လက္ခဏာလို့ဖြစ်နေပါတယ်။ရခိုင်နဲ့ချင်းပြည်နယ်တွေဟာဆင်းရဲတာမို့ပြည်သူလူထုကိုအဓိကထားတဲ့ဖွံ့ဖြိုးရေးစီမံကိန်းအကောင့်တွေဖော်ဖို့လိုအပ်တယ်လို့ကရဇန်လှုပ်ရှားမှုအဖွဲ့ကဆိုပါတယ်။နေဆက်ဒေတာနေပြည်သူတွေဖွံ့ဖြိုးတိုးတက်ရေးကိုအထူးအလေးပေးပြီးပူးပေါင်းဆောင်ရွက်ဖို့လိုကြောင်းတမရဦးထင်းကျော်ရဲ့ခီးစဉ်အတွင်ထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။အလှုပ်ရှားပါတဲ့အတွက်ရခိုင်နဲ့ချင်းပြည်နယ်ကလူငယ်အများအပြားနိုင်ငံသားကိုထွက်ကြပါလေ။အိန္ဒိယအကျိုးစီးပွားအတွက်ရည်ရွယ်တဲ့ကရဇန်တည်ယူပို့ဆောင်ရေးနဲ့စစ်တွေအထူးစီးပွားရေးဇုံဟာဒေသခံပြည်သူတွေကိုဘယ်လောက်အကျိုးပြုတယ်ဆိုတာကိုတော့စောင့်ကြည့်ဖို့သာရှိပါတော့တယ်ခင်ဗျာ။